အင်းနီယန်နိုင်ငံမှာမြန်မာနိုင်ငံတွေကနေတရားဝင်ရောက်လာနေတဲ့ရိုဟင်ဂျာ၄000လောက်ရှိပြီးတော့အကြမ်းဖက်သမားတွေအဖြစ်တိုက်ခိုက်နိုင်အောင်ပြင်ဆင်နေကြတာဆိုရင်းစရာဖြစ်တယ်လို့ဗီဂျေဒီပါတီအမတ်တယောက်ကအောက်လွှတ်တော်မှာတင်ပြခဲ့ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာရှိနေတဲ့ရိုဟင်ဂျာတွေပေါင်းပြီးဟာရာကာအယ်ဇာကင်ဆိုတဲ့လက်နက်ကိုင်အဖွဲ့တ တဲ့ရိုဟင်ဂျာတော်တော်များများဟာအခုဆိုရင်အစိုးရအတိအမှတ်ပြုထားတဲ့ပုဂ္ဂိုလ်ရဲ့အချက်အလက်ကပြားတွေကိုင်ဆောင်ထားနိုင်ကြတာကအစိုးရစရာဖြစ်တဲ့အတွက်အစိုးရအနေနဲ့အများဆုံးအရေးယူဆောင်ရွက်တဲ့လို့လွှတ်တော်အမတ်မာတက်ပြည့်အပြောကို India Express သတင်းထဲမှာကိုးကားဖော်ပြထားပါတယ်။2013ခုနှစ်တုန်းက IS တွေနဲ့ဆက်နွယ်နေတဲ့အိန္ဒိယမူဂျာဟစ်တွေကဗုဒ္ဓဘာသာမှာတိုက်ခိုက်ခဲ့ပြီးဖြစ်တယ်လို့အခုလဲရိုဟင်ဂျာတွေကဒီနိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်ဖို့လေ့ကျင့်နေတာကစိတ်ဆိုးရင်းစရာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ပြည်ထောင်ဝင်ကြီးဌာနအနေနဲ့နိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာတွေကိုပေါ်ထုတ်ပြီးနိုင်ငံကနေနှင်ထုတ်ဖို့အများဆုံးဆောင်ရွက်ဖို့လွှတ်တော်မှသူကပြောခဲ့တယ်လို့ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံသားရေးဌာနကဘာတွေလုပ်နေလဲဆိုတာကိုသိလို့ရလို့လည်းပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံစီကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခါစီနာတွားရောက်တဲ့အခါရိုဟင်ဂျာတွေကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရကြောင်းအိန္ဒိယသတင်းတွေမှာဖော်ပြနေကြပါတယ်။